များဒီနေ့တည်းလေးလဲစီစဉ်ပါတော့မြန်မာနိုင်ငံမြို့သားလူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးတော့မှာပါလူ့ခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီအစဉ်ခါစားလွတ်တော်ကိုတင်ပြရတဲ့အခါမှာတိုးတက်မှုတချို့ရှိတယ်ဆိုပြီးအစ်လက်ခံအတိအမှတ်ပြုခဲ့ကြတယ်လို့လည်းအားနည်းချက်တွေရှိနေတာကိုလည်းထောက်ပြရလို့ရှိပါတယ်ဒီဟိုအာနာဝနီသင်္ကေတအဲ့အချိန်မှာတေဆုံးနာရီအစပေါ်လေဒီအရွယ်မြောက်သေးသူတွေလိမ်မဲဆိုင်အနှံ့ချစ်ခံမှုဆိုဒီလိုပြဿနာပေါင်းစုံကြုံရတဲ့ကိစ္စတွေကိုတိုက်ပြဖြေရှင်းတဲ့လူခွေရေးကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လွတ်တော်မှာဆွေးနွေးချက်တွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ဆက်တွဲအနေနဲ့ကျွန်တော်ဆွေးနွေးချင်ပါတယ်ဒါကိုဟိုဆွေးနွေးဖို့လည်းပြင်နိုင်ဆွေးနွေးဖို့ပုံကူကိုဖိတ်ကြားထားပါတယ်သူကတော့ဒီလွတ်တော်မှာကော်မရှင်ကနေအစဉ်ခံစားတင်တော့ဒီအဓိကထောက်ပြဆွေးနွေးခဲ့တဲ့ပုံကူဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွတ်တော်ကိုယ်စားဦးသေးဦးပါနောက်တစ်ဦးကတော့ကျွန်တော်ဒီကော်မရှင်ရဲ့လုပ်ငန်းတွေထိအောင်ပြုရင်ကြောင်းလဲဖို့ဆိုပြီးတိုက်တွန်းနေကြတဲ့လူ့ခြေပြုဖွဲ့စည်း24ခုနဲ့ဖွဲ့ထားတဲ့ဒီမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ပြည်ရင်ကြောင်းလေးဆိုင်ရက်ဖက်ဖွဲ့စည်းများဟိုလုပ်ငန်းအဖွဲ့မှာတစ်ခုပါဝင်ဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဒီကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေပေါ်ရေးပြီးတော့တုံ့တက်ချက်ကိုဟိုကြားကြပါတယ်ခင်ဗျာ။ဦးသေးဦးရင်ဆွေးနွေးပြေးစေရင်ပါတယ်။ဟိုဒီအထက်မှာဦးသေးဦးအနေနဲ့ပေါ့လေကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေထဲမှာအားအရာဆုံးလို့ပြောနိုင်တာဒါအများကြီးမယ်လို့တုံ့တက်လို့ရမယ်ဦးသေးဦး။
ကျွန်တော်အနေနဲ့ကတော့အရင်နှစ်တရားဒီနဲ့နှိုင်းချင်ပြီးတော့ကျွန်တော်ကတော့အခုကော်မရှင်ရဲ့ဆောင်ရွက်ချက်တရားသွားသွားပြောတယ်လို့ပေါ့နော်ဆက်မတော်နဲ့ပတ်သက်တဲ့ဆောင်ရွက်တာတွေစာနာဖြစ်ပြီးနေတဲ့အချိန်ဒီမှာဒီဆိုင်ရာတွေနဲ့ဒီတုံးကြတဲ့ကိစ္စတွေပြီးရင်သွားသွားပြောတဲ့စက်ငယ်မရင်းကြီးပြီးရင်ထောင်ထဲမှာလက်ရှိကျွန်တော်ရဲ့ဒီနိုင်ငံမှာရှိတဲ့ထောင်ကြီးထဲမှာဖြစ်ပျက်နေတဲ့ဒီအခက်အခဲတွေအကျဉ်းသားတွေဒုက္ခတွေအဲ့ဒီဟာတွေကိုစဉ်းစားပြီးတော့ကျွန်တော်တို့စုံစမ်းစစ်ဆေးပြီးတော့ကျွန်တော်ပြည်တော်စုလွှတ်တော်နဲ့ဒီနိုင်ငံတော်သမ္မတကိုအခုလိုအစီအစဉ်ဆက်ကတင်သွင်းလာတဲ့အချက်ဟာဖြင့်ကျွန်တော်တို့ကျွန်တော်အနေနဲ့အများကြီးဒါကိုပြောလင့်ထားတဲ့စိတ်ဓာတ်တွေဖြစ်တဲ့အတွက်အဲ့ဒီဟာတွေပေါ်မှာတော့ကျွန်တော်တို့အားရမှုရှိပါတယ
်ဟုတ်ကဲ့ဥပမာမျိုးအမြင်ရောခင်ဗျအခုဒီဟိုကော်မရှင်ရဲ့ဒီတနေ့ကဆောင်ရွက်ချက်တွေကိုတုံ့တက်မယ်ဆိုလို့ရှိရင်အားအရဆုံးအခြေအနေဆုံးအနေနဲ့ပြောမယ်ဆိုဘယ်လိုအချက်တွေတွေ့ရလဲ
။ဟုတ်ကဲ့ကော်မရှင်မှာအဓိကလုပ်ငန်းနှစ်ခုရှိပါတယ်။တစ်ခုကပြည်ညာပေးမြင့်ခြင်းဆိုတဲ့အပိုင်းရယ်လူ့ခွေကာကွယ်ရေး protection ဆိုတဲ့အပိုင်းဖြစ်ပါတယ်။ဆိုတော့ဒီနေရာမှာအရင်ကတည်းကပုံမှန်ပြီးတော့တိုးတက်လာတဲ့အချက်ကိုပြောမယ်ဆိုရင်ပြည်ညာပေးမြင့်ခြင်းအပိုင်းမှာပုံမှန်လောက်ဆောင်နိုင်တာတွေ့ရတယ်။အထူးသဖြင့်ကျွန်တော်တို့ဒီအရက်ပတ်လူမှုဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ကျေးရွာတိစီပီတင်မြန်ပေးတဲ့အရာတွေလူလူဟောပြောပွဲလုပ်တာတွေကျွန်တော်တွေ့ရတယ်။နောက်ပြီးရင်အပြည်ပြည်ဆိုင်ရာလူခွေချင်းညာစာတန်းကိုဘာသာပြန်မြန်မာဘာသာတွေမကဘဲနဲ့တိုင်းရင်းသားဘာသာပြန်တဲ့အထိကိုလုပ်နိုင်ခဲ့ပါတယ်။ဒါကတော့အရင်ကတည်းကပုံမှန်ပြီးတော့ဒီလူလူကြားထဲမှာပညာပေးမှုကိုလုပ်ဆောင်နိုင်တဲ့အရာရဲ့ခုနပြောခဲ့သလိုပဲစုံစမ်းစစ်ဆေးမှုတွေပြောရမယ့်စာဝန်ကြီးကြားထဲမှာအချင်းနောက်ဒီကိုတွားပြီးတော့စုံစမ်းစစ်ဆေးမှုကျတော့လုပ်နိုင်တဲ့ချက်ကလေးကတော့တိုးတက်လာတဲ့အပိုင်းကိုပြောလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဆိုတော့ဆရာဦးသေးဦးကနောက်တစ်ပိုင်းမေးချင်တာကတော့ဒီကော်မရှင်ဆောင်ရွက်ချက်တွေမှာအားမရတဲ့အပိုင်းပေါ်လေနောက်ပြီးတော့ဟိုတိုးတက်အောင်လုပ်မယ်ဆိုရင်လုပ်နိုင်တဲ့အပိုင်းအနေနဲ့ဟိုဒါပေမဲ့လက်တွေ့မှာမလုပ်နိုင်ခဲ့ဘူးလို့ယူဆတာမျိုးပြောနိုင်တာမျိုးဘာများတွေ့မိလဲဆရာဦးသေးဦး
။ကျွန်တော်အနေနဲ့ကတော့လေကော်မရှင်ကသွားသွားဆရာဦးအောင်မျိုးမင်းပြောကလေးပညာပေးအပိုင်းလုပ်နေတာစင်မန်းနေဖွင့်နေသက်ဆိုင်ရာအတူအဌာနတွေမှာသွားပြီးတော့စင်မန်းတွေအမျိုးမျိုးပေးတယ်။အဲဒီလိုပေးနေတဲ့ဟာဒီအပေါ်မှာသူတို့ကနေပြီးတော့ဘယ်လိုသုံးချက်လဲဆိုတော့အဲဒီလိုသူတို့စင်မန်းပေးလိုက်တဲ့အရာတွေနေကနေပြီးတော့ဖြစ်ပွားပြီးတော့တခြားအမှုတွေနေကိုဒီလူခွေနဲ့ပတ်သက်တဲ့ဟာဒီပြန်ပွားနိုင်မယ်ပြန်ပွားနိုင်မယ်လို့သူကပြောလဲနေ။ကျွန်တော်တော့အဲဒီနေရာမှာအားအနေဆုံးနဲ့ဖြစ်တယ်လို့ကျွန်တော်တော့ယူမယ်။ဘယ်လိုလဲဆိုတော့ကျွန်တော်နိုင်ငံမှာဒါဒီကျွန်တော်နိုင်ငံဒီဝန်ထမ်းတွေပဲဆိုပါတော့အများစုကအရင်ဖြစ်ဆက်ဆက်ကလေးကကျွန်တော်ဟိုကျွန်တော်လူခွေမပြောနဲ့တခြားနိုင်ငံသားတွေအပေါ်မှာကိုဆက်ဆက်တဲ့သဘောထားနဲ့သူတို့ရဲ့ဒီဒီလုပ်ငန်းအပေါ်မှာဟိုတာဝန်ပြည်ပြည်မှုရကျွန်တော်အားလုံးသိတဲ့အတိုင်းနဲ့စိတ်ဟိုကျွန်တော်အဆင်မပြေဘူးပေါ့နော်ကိုကျိုးစားတာကြီးအများကြီးရှိတယ်ဟဲ့ပြီးရင်ကြည်ကျူတွေအပေါ်မှာလုံးဝဟိုခွင့်မစင်စားတာကြီးရှိတယ်အဲ့တော့ဒီလိုဝန်ထမ်းတွေကအခုလိုလူ့ဆွေးနွေးပွဲပညာပေးတဲ့ဟာကြီးအပေါ်မှာသူတို့အဲဘယ်တော့အဖတ်တယ်မလဲသ တို့ကောင်းကင်မှာဘလောက်ကျန်ရဲ့မလဲတို့တို့အစီအဲမှာဘလောက်ကျန်ရဲ့မလဲဆိုတဲ့အာပေါ်မှာကျွန်တော်တို့ဆံပေးရရှိပါတယ်အဲ့တော့ပလိုင်းပေါင်းနဲ့ဖားတောက်နေတယ်လို့ပဲပေါ့ကျွန်တော်တို့လောက်တာတော့ကနန်းနေရာတော့စနစ်တက်စနစ်လူခေတော့မရှိနေနဲ့အများကြီးပြီးတယ်ဒါပေမဲ့တို့ပြီးသလောက်အရာရောက်ပါမလားဆိုတဲ့အပေါ်မှာတော့ကျွန်တော်ဆံပေးရရှိတယ်အဲ့ဒီနေရာမှာတော့အင်မတန်ကျွန်တော်အားမရဘူးလို့ပဲ
ဟုတ်ကဲ့အဲ့ဒါရရဟိုလက်တွေ့ဒီတို့သက်သင်ဌာနရေးဖွဲ့စည်းရဟိုဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနဲ့တိုင်ရလိမ့်မယ်နဲ့တူပါတယ်ဆိုတော့ဥောမျိုးမင်းအမြင်ရောခင်ဗျဒီကော်မရှင်ဘက်ကဆောင်ရွက်ခဲ့တဲ့အပိုင်းတွေထဲမှာဒီတစ်နှစ်တာဆောင်ရွက်ချက်တွေထဲမှာအားမရဆုံးမရှိဟိုဘဝင်မကြဆုံးအနေနဲ့ထောက်ပြပါဆိုရင်ဘယ်လိုချက်တွေတွေ့မှာလဲ
ဘဝင်မကြဆုံးမထောက်ပြမယ်ဆိုတော့လူအလုပ်ကြီးရဲ့အင်းဝအချုပ်ဆိုင်မှုမှာပါဝင်ဆောင်ရွက်မှုအပိုင်းမှာအင်းဝအချို့ဆိုင်မှာကလေးနှစ်ယောက်ကိုရရစစနဲ့နှိမ့်ဆက်တဲ့အခမ်းအနားရှိခဲ့တယ်။ဒါကိုကော်မရှင်ကဝင်ပြီးဖြေရှင်းမှုစူးစမ်းတယ်။ဒါပေမဲ့ဖြေရှင်းမှုစူးစမ်းတဲ့နေရာမှာလမ်းလွဲသွားတဲ့အမျိုးတော့အမှန်တော့ဒီကိစ္စကစာမှန်လူခွေချိုးဖောက်မှုတော့မဟုတ်ပဲနဲ့ယာစပွေးမှုဖြစ်တဲ့အဖြစ်ဖြစ်တယ်။ဒါပေမဲ့လူခွေရေးကော်မရှင်ကဝင်ရောက်ပြီးတော့ဆုံးဖြတ်တဲ့နေရာမျိုးမှာဒီကိစ္စကဝေဒန်နဲ့ပဲခြေလိုက်ပါဆိုပြီးတော့ရှားဝင်ဖြန့်တန်တီးလိုက်တဲ့အချက်ကလူခွေကော်မရှင်ဒီကိုယ်တိုင်မှာလူခွေကိစ္စကိုတကယ်လူခွေရှိတော့မှနေမြင်ဖို့အတွက်အားနည်းနေဆိုတဲ့အချက်ရဲ့ဆက်တကမှာအမှန်တရားကိုရယူဖြေရှင်းနိုင်ဖို့အတွက်သူတို့မှာလုပ်ချင်တဲ့စိတ်ဆန္ဒရဲရဲဆိုတဲ့အချက်ကဒီအင်းဝနဲ့ပတ်သက်ပြီးအင်းဝအချက်တွေမှာဖြစ်ခဲ့ရမှုနဲ့ပတ်သက်ပြီးတော့တကယ်လို့အားမလို့အားမရဖြစ်စရာဖြစ်ပါတယ်။နောက်ခုကတော့ဒီကာကွယ်ရေးကိစ္စမှာပါပူးပေါင်းဆောင်ရွက်မှုအပိုင်းကြီးသူတို့မှာကျောက်ဆောင်ရည်ရဲ့အပိုင်းကိုအားနည်းတာရှိတယ်။ကော်မရှင်ဒီနဲ့ဒီသူတို့ရဲ့တင်ပြလိုက်တဲ့အစိုးရဌာနကို30ကျင်းမှာပြန်ပြီးအကြောင်းပြန်ရမယ်ဆိုတဲ့အချက်ပါပဲမပြန်တဲ့ဒီအစိုးရဌာနရဲ့အများကြီးပဲဒါကဒီနေ့တိုင်းဒီတာကြီးအစိုးရတွေမှာလည်းဥပမာသတိုင်းတိုင်းဆိုရင်လုံးဝစတဲ့မှမပြန်တဲ့ကိစ္စမျိုးဖြစ်တယ်။အဲ့လိုမျိုးကိစ္စမျိုးကိုမပြန်လို့ရှိရင်မပြန်ဘူးဆိုတဲ့မှတ်တမ်းနဲ့တင်ထားတယ်။ဘာလို့မပြန်တာလဲမပြန်တဲ့ပုံမှာဟောဒီလိုမျိုးလုပ်ဆောင်တဲ့လဲဆိုတော့အကြံပေးချက်တွေထုတ်နိုင်တဲ့အပိုင်းမှာအားနည်းတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ်
။ဟုတ်ကဲ့ဒီနောက်ဆက်တွဲဆောင်ရမယ့်ကိစ္စအပိုင်းတွေမှာလည်းအားနည်းနေတယ်ဆိုတော့ပေါ့။ဆိုတော့ကျွန်တော်တို့ဒီအခုတော့ဒီပင်နယ်ဆွေးနွေးရေးပုဂ္ဂိုလ်ရဲ့လူ့ကွင်ရေးကော်မရှင်ပေါ်မှာအကောင်းဆုံးဒီကျွန်တော်တို့သုံးသပ်ချက်တွေကြားခဲ့ပြီးတော့အခုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့တရားရေးဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့သူတို့ရဲ့အမြင်တွေကိုလည်းဟိုကျွန်တော်နားဆောင်ကြည့်ရအောင်ပါ။အရင်ဆုံးတစ်ယောက်ကတော့ဒီမြန်မာနိုင်ငံစလိုင်းဘွေကုန်းဖြစ်ပါတယ်။စလိုင်းဘွေကုန်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဇက်တိဒေရနေရာမှာအမှန်တရားမှဇက်တိဒေဖို့အတွက်သူတို့မှာသတိဟိုနည်းတွေလို့ကျွန်တော်မြင်တယ်။ဒါပေမဲ့လေကျွန်တော်မြန်မာနိုင်ငံမှာလူမျိုးခွင့်ပြုကိုကာကွယ်ပေးခဲ့တဲ့အဲ့ဒါဆိုလို့မရှိခဲ့ပါဘူး။အဲ့တော့ခုမှပဲအဖြစ်ဟောအင်းဝအထုဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကရောက်သစရိဖြစ်တော့အဖြစ်မုံမှန်ပြင်ဆင်တဲ့ထင်ကြတော့နည်းနည်းပပအားနာလို့လားမသိဘူးပေါ့။နည်းနည်းတူးတက်မှုရှိတယ်။တုတ်တော့တကယ်လို့များဟိုကာကွယ်ရေးမှတိဌာနရဲ့ဒီဒီထိကလည်းဖြစ်ဖြစ်နည်းနည်းကိုင်းတစ်ခုကနေဒီဒီလူခွေးကြီးကိုချိုးဖောက်နေစီတော့အဲ့ဒီချိန်မျိုးမှာဒီလူခွေးကြီးကိုမရှိကအမှန်တရားအတိုင်းဇက်တိပေးရမလားဇက်တိပေးနိုင်မလားဆိုလို့ဆိုတာတက်တိပိုင်းကိုလေမင်းပြောတင်တယ်အဲ့တော့ကျွန်တော်ကတော့နောက်မှပြေတော့တကယ်လို့များလူခွေးကြီးကိုတောက်ဆောက်လို့လာခဲ့တယ်ဖြစ်တယ်ဆိုရင်တော့နားနေတယ်သို့တော့မလို့ဘူးလေဒီအစ်စ်ကြီးပိုင်းနေရတော့ကျွန်တော်အားမရဘူးဒါလည်းဆိုအစ်စ်ကြီးပိုင်းပြည့်ပြည့်ရတော့တတိမရှိကြဘူးနောက်ပြီးအပြောင်းလဲလဲမလို့ရှင်ကြဘူးအဲ့တော့နောက်မှအစ်စ်ဖြစ်ပေါ်လာမဲ့ဟိုရွေးချယ်လာမဲ့ကိုမရှင်အဖို့ဝင်ပြီးမှကြတော့ဒီညီပိုင်းဒီတတိပေါ်မြောက်တဲ့ဒီအခံတရားမှာတတိနိုင်နေစီကိုပဲမြန်မာတက်ပြည့်ရွေးချယ်နေစီတော့ပို့ပြီးတော့ဖြောက်လာမယ်လို့ကျွန်တော်မြင်လို့ကြား
โอเคกูสไลด์กูซื้อเนี่ยขอบคุณครับรอบ2ก็เราเจอในมานักงานก็แบบกูชิ้นเนี่ยขึ้นไปกูชิ้นเนี่ยตบอดาแล้วซื้อเนี่ยได้ครับเนี่ย
โอเคจ้ะตนเราก็ปัญญาชินก็ไม่เข้าป่าวตนเราอิ่มเดียวอ่ะเนี่ยเสียดูตนเราหลูดาเนี่ยตนเราม้วยพอละเนี่ยเนี่ยนี่ซะพี่ก็ไปซ้อมเนี่ยนี่เต็มที่หลูดาเนี่ยมายาเนี่ยได้แต่อขွင့်เนี่ยอี้เนี่ยดีอขွင့်เยดิกูอเนกอเส้นมาเชิงอเส้นมาไม่อยากรู้สุดแล้วหาเนี่ยบ้าจังเลยสรเราตนเราဟိုအင်မတန်ဟိုအခွင့်အလူကံလူတန်းသားတွေရှိနေသေးလို့အဲ့ဒါကြောင့်လို့ကျွန်တော်တို့ရှင်းပါတယ်ခင်ဗျာဒါပါပဲခင်ဗျာရိုးရိုးလေးပါ
ဟုတ်ကဲ့ကိုချင်းမင်းချင်းမင်းဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲဥရောပရှိဖြစ်ပါတယ်ဥရောပရှိသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ ဟုတ်ပဲကျွန်တော်ကတော့လူခွေကော်မရှင်နဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဟိုဒါကစိတ်မကြသေးဘူးဖွင့်လာတဲ့အဖွဲ့ကိုကျွန်တော်ဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုသူတို့လှုပ်ဆောင်ရတဲ့ကကျွန်တော်လေးအားနေတယ်ဆိုတာလည်းအားလုံးသိပါပဲ။ဒါပေမဲ့ကျွန်တော်အမြင်ကတော့ပြောမယ်ဆိုလို့ရှိရင်တော့လူခွေကစိတ်ပိုင်ဆိုင်ရာလူခွေနဲ့ရုပ်ပိုင်ဆိုင်ရာလူခွေစုံစုံတဲ့ဘဝကြီးမှာတော့ဘာသာရောလူမျိုးရောအများကြီးနေစဉ်နဲ့များဆက်နေရ။အဲ့ဒီလူခွေနဲ့ပတ်သက်ပြီးတော့ဒီနေ့ဟို Mrs. Intan ဟို Mrs. Yahi လူတို့ Mr. Sitana တို့ဒီလိုအစီအစဉ်တင်တဲ့အချိန်မှာတည်းကကျွန်တော်တို့ကလူခွေချိုးဖောက်ခြင်းခံရတယ်ဆိုတာကဖြစ်နေတာ။တို့တုံ့တက်တာတွေအစီအစဉ်ခံစားရတယ်ကျွန်တော်ကြားနေရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောဆိုလို့ဒီလူခွေရဘဝကြီးမှာလုံးဝစုံစုံနေတာအများကြီးဒီပါတယ်။လူခွေကောင်းစင်နဲ့ဒီဟာကိုစီစီရောက်ဟိုအရေးယူဖို့ဟိုအထီးရောက်ကျွန်တော်တို့ဒီလူသားတွေကိုတောက်ွဲဖို့အတွက်ကိုဟိုကျွန်တော်ကတော့အားန
ေလို့ကျွန်တော်ရှင်းပါတယ်။ဟုတ်ကဲ့ဥရရှင်တပေါ်သာဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်ပြင်နေဆွေးနွေးမဲ့ပုံကိုယူပြန်ပြီးဆွေးနွေးခြင်းတဲ့အချက်ကတော့စောစောကဟိုထောက်ပြသွားရည်လည်းရှိပါတယ်။စုတော်ထဲမှာလည်းဆွေးနွေးခဲ့အကြောင်းအရာတွေပါပဲ။ဒါကတော့ဘာလဲဆိုတော့ဟိုကော်မရှင်ကဆောင်ရွက်ချက်တွေရှိနေမယ်လေ။တက်ဆိုင်ရာဆွေးရဖွဲ့စည်းတာဝန်ရှိသူဒီအာဏာပိုင်းနေဖွဲ့စည်းတွေဘက်ကပေါ့လေ။ဥပဒေဆောင်ရမှုအားနေချက်တွေရှိတယ်ဆိုတော့ဟိုတကယ်တော့ဒါနဲ့ပတ်သက်လို့ဟိုမေးရစရာရှိတာဟိုမြန်မာနိုင်ငံရဲ့လူခွင့်ပြဿနာတွေဆိုတာဒီနိုင်ငံတကာအတိအကျအာရုံစိုက်နေခံရတဲ့ကိစ္စဆိုတော့ဘယ်လို့မှမငင်းနိုင်ပါဘူးဒီလိုပဲဒီမြန်မာနိုင်ငံနဲ့ပထမရေးရဖြစ်ဖြစ်ဟိုကုံွယ်ရေးတို့စီဝါရေးအရာပဲဆက်ဆံလုပ်တဲ့နေရာမှာလည်းဒီကိစ္စတွေကြောင့်အဖို့တိကျုံရတဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဟိုဒီလောက်အရေးကြီးတဲ့ကိစ္စကိုဒီတိုင်းပြည်မှာအတိအကျကန့်တရားမဲ့အဖွဲ့အစည်းတစ်ခုကလုပ်တဲ့ကိစ္စတွေပူပေါင်းဆောင်ရွက်မှုတွေအားနည်းနေတာဟိုပြောရမယ်ဆိုတော့ဟိုဒီကော်မရှင်ရဲ့အခန်းကဏ္ဍကိုသဘောပေါက်လို့လားနားမလည်လို့လားဦးသေးဦးဟိုအမြင်ကိုဆွေးနွေးနေရပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့ရင်းနှီးဆွေးနွေးနေတာတော့ကျွန်တော်2016ခုနှစ်တုန်းကစပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့မှာကအဲ့ဒီအချိန်မှာအချက်ဆိုင်ကိစ္စကိုသူတို့ကံကြေစားစာရွက်ချက်တွေအပေါ်မှာကျွန်တော်အနေနဲ့ဒီလိုမျိုးနိုင်ငံသားတွေရဲ့လူ့ခွင့်ရေးကိုမကဘဲမစောင့်ရှောက်သေးဘူးဒီလိုကာကွယ်တဲ့ပုံစံကလည်းသလိုင်းဖြစ်နေတဲ့အတွက်အခွင့်အလုံးအလားပြောင်းလဲဖွဲ့ပြီးပြင်လဲဆိုပြီးတော့ကျွန်တော်ပြင်းပြင်းထန်ထန်ဆွေးနွေးကြပါတယ်အခုနောက်ပိုင်းမှာအများကြီးပြည့်ပြည့်လာတဲ့သဘောရှိပါတယ်ဒီနေရာမှာကျွန်တော်အနေနဲ့ဟိုနှစ်ပိုင်းနေပါတယ်ပထမတစ်ပိုင်းကတော့ကော်မရှင်မှာဆိုးဆိုးကပြောထားတဲ့ဆက်မှာပါပါတယ်အဆက်ကြီးတဲ့လူတွေပေါ့နော်ကျွန်တော်တို့အဆက်ကြီးတဲ့လူတွေအရင်တော့ကျွန်တော်တို့ဟိုမကင်းရမကင်းကြောင်းဒီသူတို့ပုံကိုယ်ရေးပြည့်ကျွမ်းတဲ့ဟာဒီအပေါ်မှာဆောင်ရွက်တဲ့နေရာမှာအဆက်ကြီးရသမီးနောက်တစ်ခုကဆယ်ရင်းလို့ရှိတဲ့ဥပဒေရဲ့ဟလာပြတ်ထန်းထားတဲ့အချက်ကြီးအဲ့ဒီရဲ့အနေအထားကြီးဆယ်ရင်းလို့ရှိတဲ့ဥပဒေရဲ့အနေအထားကလည်းကျွန်တော်တို့ဒီခေတ်ကော်မရှင်ရဲ့လုပ်ငန်းဆောင်တာဒီပေါ်မှာအထက်ကျဲရှိတာရှိနိုင်ပါလေအဲ့ဒီလူခေတ်ကော်မရှင်ဥပဒေမှာကျွန်တော်လက်လက်စွာဆောင်ရမ်းနိုင်တယ်လို့ဖော်ပြထားသည့်တိုင်အောင်ကျွန်တော်တို့ဆယ်ရင်းလို့ရှိတဲ့ဥပဒေကြောင့်ဟလာဟိုသူတို့တောင်းရတဲ့အထက်ကျဲတွေရှိနိုင်ပါလေအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူ့ခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်လုပ်ငန်းတွေရဲ့အပေါ်မှာဆောစောကပြောကြလို့ပဲကျွန်တော်တို့လူတွေလည်းကြောင်းဖို့လိုပါတယ်ကျွန်တော်တို့နောက်တစ်ခါအဲ့ဒီဆောင်ရွက်နေတဲ့ဟိုကျွန်တော်တို့စောဆောင်ကြီးလည်းသိတဲ့လောက်အပြောင်းလဲပြီးဖြစ်လာအောင်ကျွန်တော်အပြောင်းလဲပြီးလုပ်ဖို့လူတွေဆိုတော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ဟုတ်ပြောမယ်ဆိုရင်တော့ဒီကော်မရှင်နဲ့ပတ်သက်တဲ့ဆိုရင်တော့လူရောမူရောကြောင်းဖို့လိုနေတာပေါ့နော်
ဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါတယ်ဆိုတော့ဒီဦးထိပ်ဦးကိုကျွန်တော်မေးရမေးဖို့ပါပဲဆိုတော့ဒီနိုင်ငံတကာအစဒီမြန်မာနိုင်ငံလူ့ခွင့်ကိစ္စဆိုတော့ဟိုဘာကိစ္စဖြစ်ပြောနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်ဒီကိစ္စကထောက်ထောက်ပြခံရတဲ့ကိစ္စဖြစ်တော့ဒါကိုကင်ထွေဆောင်ရွက်ရတဲ့အမျိုးသားလူ့ခွင့်ကော်မရှင်အခန်းကဏ္ဍကိုဟိုကျန်တဲ့ဒီအစိုးရဘက်နေတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဘက်မှာဘလောက်ထိဒီအမျိုးသားကော်မရှင်အခန်းကဏ္ဍကိုရင်းရင်းနဲ့သဘောပေါက်ကြရဲပေါက်ကြပါရဲ့လားပေါ့နော်ဒါပြောလို့လဲဆိုတော့ဟိုလူခွေချုပ်ပေါက်မှုနဲ့ပတ်သက်လို့ဒီနိုင်ငံတကာဆွဆွဲခံရတဲ့ကိစ္စကိုဟိုတံပြန်မှုဖွင့်ထားရအဖွဲ့အစည်းလို့ဒီလိုများသဘောထားနေကြတာလားကိုအောင်မျိုးမင်းဒီလိုဖွင့်စည်းရရမှာလဲကိုအောင်မျိုးမင်းထိတွေ့ဆက်ဆံနေတော့ဘလို့နားလည်ထားလဲခင်ဗျာ
ဟုတ်ကဲ့ခုနဆရာဦးချင်းပြောသလိုပါပဲဒီလူခွေကော်မရှင်မှာဘယ်လိုလုပ်အောင်လဲဆိုရင် mandate ကလူခွေကော်မရှင်ရဲ့ဥပဒေဝါမူတည်ပါတယ်သူတို့ခေါ်နေတဲ့ enabling law ပါအဲ့ဒီမှာသတ်မှတ်ထားတဲ့လုတ်တိုင်ခွင့်အတိုင်းနဲ့လုတ်တိုင်ခွင့်ရှိသေးတယ်။အဲဒီဥပဒေကြားထဲမှာလုတ်တိုင်ခွင့်တွေမှာတချို့နေရာအားနည်းချက်တွေဖြစ်နေတယ်။ဥပမာကျွန်တော်အဂရိလိုက်စာရေးတိုက်ချဲ့ရေးကော်မရှင် နော်ဒါလည်းလူခွင့်ကော်မရှင်ကျွန်တော်နိုင်ငံတော်စစ်ကော်မရှင်နှစ်ခုပါဒါပေမဲ့အဂရိလိုက်ဆိုင်စိတ်ချရေးကော်မရှင်ကစုံစမ်းစစ်ဆေးမှုကိုလုပ်နိုင်တယ်လုပ်နိုင်လို့ရှိရင်တွေ့လို့ရှိရင်သူတို့ကိုယ်တိုင်ကဥပဒေအရတရားစွဲနိုင်တဲ့အနေအထားမျိုးရှိတယ်အဲ့ဒါကြောင့်မလို့အခုဆိုရင်အဂရိလိုက်ဆာမှုစိတ်ချရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့လုပ်နိုင်တဲ့အနေအထားကိုလူတို့ကပုံရော့အားကိုးလာတယ်လို့ဒီငါးကြီးကြီးတွေလည်းဒီနေ့တုံ့လုံလာရှိတယ်ဒါပေမဲ့လူခွေကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့မှာပါလဲဆိုတော့သူတို့ကစာတိုင်းပုံးဆိုတဲ့သဘောမျိုးပဲရှိနေတယ်။တိုင်ကြားမှုလာလို့ရှိရင်သူတို့လက်ခံမယ်။လက်ခံပြီးလို့ရှိရင်တကယ်လို့သူတို့ကဒါလူခွေချိုးဖောက်မှုလို့သတ်မှတ်တယ်ဆိုရင်သက်ဆိုင်ရာဝန်ကြီးဌာနသဘောအစိုးရကိုသူတို့ကဒီကိစ္စနဲ့ပတ်သက်လို့ရင်းမြစ်လာရဲ့အကြံပြုတာရဲ့ဒါပဲလုပ်လို့ရတယ်။အဲ့တော့တချို့ဒီလိုမျိုးကြောင်းလဲခြင်းနဲ့စိတ်မရှိတဲ့သူတွေနောက်ကဒီလိုမျိုးကော်မတီရဲ့လုပ်ကော်မရှင်ရဲ့လုပ်ပိုင်ခွင့်အားနည်းမှုပေါ်မှာသိပြီးတော့အချိန်မသေးတဲ့အချိန်သေးတဲ့သူတွေကဘာဖြစ်လာလဲဆိုတော့ငါတို့ဘာမှမပြန်ပြောလဲသူတို့ဘာမှမလုပ်နိုင်ပါဘူးကွာဆိုရဲအချိန်သေးစိတ်ကြီးရှိလာတယ်။အဲတော့ပါဝါချင်းအားနည်းနေတဲ့ချက်တစ်ခုဖြစ်တယ်။အဲကျွန်တော်တို့ပြောချင်တာတစ်ခုကဒီကော်မရှင်ကအမှန်တော့ကျွန်တော်တို့ကသူတို့ပါတရားဥပဒေကိုဝင်ရောက်ဆက်တက်လို့မရအောင်စီရင်ချက်ကတော့တရားရုံးတော့အောင်။ဒါပေမဲ့သူတို့ရဲ့လုပ်ပိုင်ခွင့်အတိုင်းပြန်လည်ပြီးတော့ပြင်ကြလိုက်တဲ့အခြေအနေမျိုးမှာသတ်မှတ်ထားရတဲ့30ပြည်မလာတာအတိအမှတ်တော့မပြည့်ရဟာမျိုးဆိုရင်တော့အဲ့ဒီလိုမျိုးကိစ္စကိုဒီကပုံမှုကမြင်မာတဲ့နိုင်ငံတော်သမရဖြစ်ဖြစ်ဖွဲ့စည်းထားတဲ့ဒီနိုင်ငံတော်အတိုင်းမြင်မာမဲ့ဖြစ်ဖြစ်သူတို့ကိုထပ်ပြီးတော့တိုင်ကြားပြီးတော့ဒီလိုမျိုးပြက်ကွက်မှုကိုအရေးကြီးပေးပါလို့လုံဆောင်တဲ့ကိစ္စတစ်ခုမှမရှိတဲ့အတွက်အစိုးရဝန်ကြီးဌာနတော်များလူ့ခွင့်ကော်မရှင်ဆိုရင်သိပြီးတော့အထင်မကြီးတာမလေးစားတဲ့ဟာဖြစ်တယ်လို့ကျွန်တော်ထောက်ပြချင်တာရှိပါတယ်
ဟုတ်ကဲ့ကောမျိုးမျိုးဆွေးနွေးရကျေးဇူးပါဆိုတော့အခုကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ပေါ်မှာတိုင်းရကျွန်တော်တို့အမှတ်ချက်ပေးနေတယ်အမှတ်ချက်တချို့ကိုလည်းဟိုဒီနေ့မှာဖော်ပြချင်ပါတယ်သူကတော့ဥတုဆိုတဲ့အကောင့်နဲ့ပါသူကတော့မြန်မာနိုင်ငံမှာလူခွင့်ဆိုတာမရှိပါဘူးလို့ထင်တယ်လို့လုပ်နေကြတယ်ထင်တိုင်းကျဲနေကြတာပါဆိုပြီးရေးပါတယ်နောက်သူကတော့အာခိုင်မီကရခိုင်သားချီဆိုပြီးအကောင့်ပါသူကတော့လူခွင့်ဆိုတာမြန်မာနိုင်ငံမှာစစ်တပ်ကပဲအခွင့်အရေးကလုပ်နေတာတဲ့ကျေးဇူးလူလူကတော့လူခွင့်ရေချုပ်ပေါက်ရင်ချုပ်ပေါက်ခံရတာပါပဲဆိုပြီးတော့ဟိုရေးပါတယ်နောက်သူကလည်းအလားတူပါပဲဟိုပြည်သူလူထုတွေကိုတိုင်းသားတွေကိုအမျိုးမျိုးလုပ်ဖြစ်တယ်လို့လုပ်နေတာပါဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့အားမရတဲ့အမြင်တွေပုံများနေရလို့ဆိုရမှာပါနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကပဲမှတ်ချက်ပေးထားတာပါသူကတော့ရင်းမွန်ဆောင်ဝင်းဆိုတဲ့အကောင့်ပါရှင်မှာလူခွင့်ရေးကော်မရှင်အားတဲ့ဦးသွေးစင်နဲ့ဆက်နေဆောင်ပို့ပြီးလုပ်ပိုင်ခွင့်တွေရလာတာတွေ့ရပြီးအမှုထော်များလည်းပေါ်ထုတ်လာနိုင်တာတွေ့ပါတယ်ဒီချက်ပို့ပြီးလူ့ခွင့်ကော်မရှင်ကိုလုပ်ပိုင်ခွင့်တွေပို့ပေးလုံဆောင်မယ်ဆိုရင်တော့ပို့ကောင်းလာမယ်ပြင်းနဲ့ကော်မရှင်အနေနဲ့ဖြောင့်မတ်စွာဗက်ပလက်ဆက်လုပ်မယ်ဆိုရင်တော့ပြည်သူတွေအတွက်အားထားရမယ့် policy တစ်ခုဖြစ်မြင်မိပါတယ်ဆိုပြီးတော့ရေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ email နဲ့ပေးပို့ထားတဲ့စာရည်ကိုလည်းပဲတစ်လက်စာရည်ဖော်ပြခြင်းပါတယ်တူကတော့cute home လို့ထွက်ရမယ်ထင်ပါတယ်သူစာကိုမတ်စုမွန်ပဲဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံလူ့ခွင့်ကော်မရှင်ကိုကျွန်တော်အနေနဲ့ရောက်ပြစံတောင်းအစ်စ်လောက်သားမြင်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့သတင်းစာတွေနဲ့လူ့ခွင့်ကော်မရှင်အနေနဲ့လူ့ခွင့်ကျူးလွန်ခံရမှုတွေပေါ်အထောက်အထားနဲ့တကွာတင်ပြလာပါကသက်ဆိုင်ရာဌာနများနဲ့ညှိနှိုင်းဆောင်ရွက်ပေးပါမည်ဟုဖော်ပြပါရှိလာသဖြင့်ကျွန်တော်တို့မှအာကိုတကြီးနဲ့စားလိုက်တာနဲ့တစ်စိအမြန်ချောဖို့နဲ့ကျွန်တော်တို့ရဲ့တောင်ကြီးမြို့နဲ့အေးသာယာမြို့တစ်ပြီးဆောက်တဲ့အချိန်1990ခုနှစ်စီအစိုးရကာလဥယျာဉ်ချက်မြေ 14.28 ဧကအားဥပဒေနဲ့မတရားသိမ်းဆည်းခံရမှုအပေါ်တင်ပြခဲ့ရာတလားခန့်ကြားပြီးတဲ့နောက်လူကိုယ်တိုင်ရန်ကုန်ကိုဆင်းပြီးတော့လူ့ခွင့်ကော်မရှင်ရုံးကိုတွားရောက်စုံစမ်းခဲ့ရာစာကိုလက်ခံရရှိကြောင်းနဲ့မှတ်တမ်းအဖြစ်ထိမ့်သိမ်းထားရှိမည်ဖြစ်ကြောင်းပြောလာပြီးတာဝန်ရှိလူကြီးများနဲ့တွေ့ဆုံခွင့်မပေးခဲ့ပါဆိုလိုချင်တာကလူ့ခွင့်ကော်မရှင်အနေနဲ့နေရာမြေသိမ်းဆည်းခံရမှုနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်မရှိတာလားဒါဆိုလဲဘာကြောင့်တရင်းစာတွေလဲမစားရဝါခမန်းထဲ့ကျင်ညာနေသေးလဲကြာကျွန်တော်တို့ပြည်သူလူထုမှာအချိန်ကုန်ငွေကုန်တယ်ဗျာကျွန်တော်တို့မှာတိတ်ရှိခံဥယျာဉ်ချက်မြင့်နဲ့ပတ်သက်လို့1984ခုနှစ်ကနေ1989ခုနှစ်တိတ်ရှိခံရစဉ်ကာလအထိနိုင်ငံတော်ကိုပေးသွင်းထားတဲ့ပြီးနံခိုးမြေခိုးပြေစာများပြည့်စုံစွာရှိနေပါတယ်ဥပဒေမဲ့လေယာဉ်အသိခံရတာကိုလူခွေချိုးဖောက်ခံရမှုလို့မယူဆရင်ဘယ်အရာတွေကများလူခွေရချိုးဖောက်မှုများဖြစ်ပါသလဲခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတောင်းလဲတလက်စာရေးပေါ်ပြချင်ပါတယ်။သူကတော့မိတိလာမျိုးကဦးစိန်မောင်မှာကိုရန်နိုင်မဲ့ဖတ်ပြပေးပါဦးခင်ဗျာ။
လူခွင့်ကောင်စင်ကနှစ်ပတ်လည်အစည်းအခမ်းအကိုလွတ်တော်မှာထင်ပြခဲ့ပါတယ်ထူထမ်းမှုတချို့ရှိသလိုအားနည်းချက်များလည်းရှိနေသေးတယ်လို့သုံးသပ်ဝေဖန်ခဲ့ကြပါတယ်အဲ့တော့ဒီနေရာမှာဥရစိုးမိုးရေးကိုပြောစရာဖြစ်လာပါပြီလူခွင့်နဲ့ပတ်သက်လို့ဥရပြထန်းတာတွေကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာဗရင်းမြေစာရန်တွေရှိပါတယ်လူခွင့်ကောင်စင်ကဒီဥရတွေကိုသုံးဆွဲပြီးလူခွင့်ပြဿနာတွေကိုကြိုတင်ကာကွယ်ဖို့ဖြေရှင်းပေးဖို့ရာသီနဲ့အခွင့်အရေးတွေရစေဖို့လုပ်နေပါတယ်သို့တော်လည်းအချို့သောအာဏာပိုင်အဖွဲ့အစည်းတွေကမိမိတို့အလိုကျဖြစ်စေရေးအတွက်တားဆီးဟန်တာတာတွေလုပ်ကြတဲ့အတွက်ကောင်ရှင်ရဲ့လှုပ်ဆောင်မှုအားနည်းဖို့ဖြစ်လာရပါတယ်လို့ဆိုရမှာဖြစ်ပါတယ်။ထင်သာမြင်သာဖြစ်တဲ့အချို့ကိုတင်ပြရရင်ဖန်စီထိန်းသိမ်းထားတဲ့မှာရသနဲ့အခွင့်အရေးတွေမရဘဲတည်ဆုံးသည့်အထီးကျူးကျင့်ခံရမှုတွေမှာတာဝန်ရှိသူကိုအာဏာပိုင်များကအေးမယူအကာအကွယ်ပေးနေတာတွေကိုကော်မရှင်ကအစိုးရထံတင်ပြပြီးထိရောက်စွာအေးအေးယူပေးနိုင်ခြင်းမရှိတာတန်ငယ်မတိန်မှုတွေလိမ်မိုင်းဆိုင်ရာနိုင်ကျင့်မှုတွေမှာလည်းတရားလိုများရဲ့ရပိုင်권များကိုဥပဒေကြောင်းအရပြေဝရနိုင်မှုတရားရေးဌာနနဲ့တင်းတင်းကြပ်ပတ်စွာညီနိုင်ဆောင်ရွက်ပေးနိုင်ခြင်းမရှိတာတွေကိုတွေ့နေရပါတယ်။ဒါတွေကိုအလေးထားကြံတယ်ဖြေရှင်းရပါမယ်။ကျန်တဲ့လူခွေရဲ့ဖောက်ပြက်ကျူးလွန်မှုဆုံးရှုံးနေတာတွေမှုတွေမှာလည်းဒီလိုမျိုးတွေမဖြစ်အောင်တောင်းရှိအဖွဲ့အစည်းများနဲ့အချိန်နဲ့တပင်းညီညီနိုင်ဆောင်ဖို့လိုပါမယ်။ကူညီဖို့လိုအပ်တာကိုလည်းကူညီသွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးအပိုင်းကိုလည်းအထောက်အကူပြုပေးရရောက်ပါလိမ့်မယ်။ဒါကြောင့်လူခွေကောင်ရှင်အားတာဝန်ရှိဆုံးဖွဲ့စည်းအနေနဲ့နိုင်ငံတော်အစိုးရနဲ့ရောနိုင်ငံကလူခွေကောင်ဝင်မှုဖွဲ့စည်းများနဲ့ပါဆက်သွယ်လက်တွဲပြီးအဖြစ်စီအဟံတားများကိုကျော်လွှားဆောင်ရွက်နိုင်ရေးကိုဆောင်ရွက်တင်ကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကမစ္စလာမျိုးအခုစိန်ပေါ်မှာဆိုတော့ရေဝူရချုပ်လိုက်မယ်ဆိုရင်ဆက်စပ်တော်တော်ရှင်နေ Facebook မှာပြောထားရရောဆိုလို့ရှိရင်ကောင်ရှင်ပေါ်မှာဟိုတိုးတက်မှုတချို့မြင်ရတယ်လို့ပြောပေမဲ့လည်းအားမလို့အားမရဟိုသဘောထားရည်အထင်ရှားတွေ့ရပါတယ်ဟိုနောက်တစ်ချို့ဆိုလို့ရှိရင်ယုံကြည်မှုတော်တော်အားနည်းနေတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒီနေရာမှာဆက်စပ်ဦးသေးဦးတို့ဟိုကိုအောင်မျိုးမင်းတို့လည်းဆွေးနွေးသွားတဲ့အချိန်မှာပါပါတယ်ဒီကော်မရှင်အနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်တဲ့အပိုင်းတွေဟိုဟိုအားရရဆိုတဲ့အပိုင်းမျိုးပြောပါတယ်ဒါပေမဲ့တစ်ခုရှိရပါလို့တချို့ဝေဖန်ကြရတာမျိုးရှိပါတယ်ဟိုအထူးသဖြင့်ဥမာတစ်ခုအနေနဲ့ဟိုတိတ်မကြခင်ကဒီခိုင်ပြင်းနဲ့ကြောက်တမ်းမှာဖြစ်ခဲ့တဲ့ဖြစ်စဉ်မျိုးပါဟိုထိသိမ့်ခံရခြင်းရှိအောင်တည်ဆုံးတဲ့ဖြစ်စဉ်မှာဒီတမောဖြစ်ရှင်းချက်အတိုင်းပဲကော်မရှင်ကရက်တည်တယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဥပမာဒီလိုဖြစ်စဉ်မျိုးတွေမှာရောတကယ်ကော်မရှင်နေနဲ့ပြည်ပြည်ဝဝစုံစမ်းစစ်ဆေးဟိုနိုင်ခဲ့တယ်လို့ပြောနိုင်သလားဆရာဦးထေဦးရေဆွေးနွေးပြပါခင်ဗျာ
ကျွန်တော်တို့လုံးဝဟိုမပြောလဲမှာဘူးနော်ဟိုပြည်ပြည်ဝဝစုံစမ်းစစ်ဆေးရင်းရနိုင်မယ်လို့ကျွန်တော်တို့မပြောလဲမှာဘူးအဲ့တော့ဒါပေမဲ့အဲ့ဒီဘယ်လိုစုံစမ်းစစ်ဆေးလဲဆိုတဲ့ကိစ္စကိုကျွန်တော်တို့အခုတည်းကမသိရသေးပါဘူးဒါကနောက်နှစ်အချိန်ခံစားကြမှသိလာမယ်အနေထားလေးပါအဲ့တော့ကျွန်တော်အနေနဲ့တော့ဒီနည်းလေးပြောချင်တာကတော့အခုကျွန်တော်တို့သက်သွားပြောတဲ့အားနည်းတယ်အားနည်းတယ်ဆိုတဲ့ဟာဘုပ္ပံရဲ့ရှိတဲ့အစွဲရနေပြီးတော့အခုစက်မှတ်ထားတဲ့ပြီးထားတဲ့ဣသရီအခွင့်အရေးကြီးတဲကနေပြီးတော့ကျွန်တော်တို့ဖြစ်ရောက်အောင်ဟလာဘယ်လိုလုပ်မလဲအဲ့ဒီလူစုချိုးဖောက်ခံရတဲ့လူနောက်ဆုံးအဲ့တော့ဘယ်လိုလုပ်နိုင်လဲဆိုတဲ့အဖြစ်ကိုဒီဒီလမ်းပြလုပ်မယ်။အများပြည်သူပြည်အောင်သတင်းစာရှင်းပွဲနဲ့ကျွန်တော်တို့ဒီဥစဉ်ကိုဘယ်လိုထုတ်ဖောက်ခံရလဲ၊ဘယ်အဖွဲ့အစည်းတွေဒီဌာနကနေတာဝန်ရှိတယ်ဆိုတာတွေကိုကျွန်တော်သတင်းစာရှင်းပွဲလုပ်ပြီးတော့အဲ့လိုလုပ်မယ်ဆိုရင်တော့ကိုယ့်ရဲ့လုပ်ပိုင်ခွင့်ကိုအသိစားပြီးတော့ဖော်ထုတ်မယ်ဆိုတော့အခုတည်းကပြီးတော့ကြည့်အောင်လုပ်မယ်လို့ကျွန်တော်တော့ပြောလိုက်ပါမယ်
။ဟုတ်ကဲ့။ဆိုတော့ကိုယ်အောင်မျိုးမင်းအမြင်ရောခင်ဗျာကျွန်တော်တို့ဟိုဒီကြောက်တန်းကိစ္စမှာဆိုလို့ရှိရင်ဒီဟိုတက်မှာထုတ်ပြန်ခြင်းနဲ့ဟိုတိတ်မကွာဘူးဆိုပြီးဝေဖန်မှုတွေလည်းခံခဲ့ရပါတယ်ဆိုတော့ဒီလိုစုံစမ်းစစ်ဆေးမှုတွေပေါ့လေမာပရိကန်ဆိုတော့လွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့အမြင်မျိုးတွေပေါ်လာတာရောစောစောကပြောသလိုပေါ့လေဟိုကျွန်တော်ဒီဖွဲ့စည်းထားတဲ့မူကြောင်လားဒါမှမဟုတ်ကော်မရှင်ထဲမှာပါနေတဲ့လူတွေကြောင့်လားဘာကြောင့်ဖြစ်ရတာလဲကိုအောင်မျိုးလဲ
ဟိုကျွန်တော်တို့ကဒီစုံစမ်းစစ်ဆေးမှုတိုးတက်လာတဲ့ဆိုတာကအရင်ကမလုပ်ခဲ့တဲ့အခြေအနေမျိုးမှာအခုလုပ်လာတာပြောတာပါအဲ့ဒီနေနေရာမှာအားမကျရှိရဆိုတော့စုံစမ်းစစ်ဆေးမှုကခုနပြောသလိုတကယ်တမ်းအမှန်တကယ်တွေ့ရှိတဲ့အချက်တွေဗက်ပေါင်းစုံနဲ့စင်ရင်သုံးသပ်မှုအပိုင်းတွေအားနည်းနေရတွေ့ရတယ်။ဒါတကမှဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလုံဆောင်တင်ပါလဲဆိုရဲအကြံဉာဏ်ပေးချက်တွေကအကျန်းကိုအားနည်းတယ်။ဥပမာဘသူတွေမှာတာဝန်ရှိတဲ့အတွက်ဒါကိုဆက်လက်ပြီးလုံဆောင်ပေးပါ။ဒီနေရာမှာဘသူတွေကကျူးလွန်နေဆိုတာပြေပါလေဆိုရဲအချက်မျိုးမပါဘဲနဲ့တာမန်ကိစ္စသမားရေးကိစ္စမှာအမှုတည်ထားသလိုဘာမှခိုင်ခိုင်လုံလုံမရှိတဲ့အချက်တွေပါနေတာအဲ့ဒါကကျွန်တော်တို့လည်းဒီလိုအားမရပါဘူးအမှန်တော့လူ့ခွင့်ရေးကော်မရှင်ဆိုတာလူ့ခွင့်ရေးကိုဘယ်သူပဲချိုးပေါက်ချိုးပေါက်ဘယ်သူပဲချိုးပေါက်ချိုးပေါက်ခံရလူ့ခွင့်ရေးကိုပဲဦးတည်ပြီးတော့လူ့ခွင့်ရေးရှိတော့နဲ့တုံးတက်ပြီးတော့အမှန်တရား ချစ်ပေါ်ပေါက်ကြီးတွေလုဆောင်ရတဲ့အရာမျိုးဖြစ်တယ်ဒါပေမဲ့ကန်ဆိုးစွာနဲ့ပဲပြင်ပြလာတဲ့တွေ့ရှိချက်တွေအကြံပေးချက်တွေကအများဟိုအားနည်းနေတွေ့ရတယ်အထူးသဖြင့်စစ်တပ်နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ကိစ္စမျိုးဆိုလို့ရှိရင်စစ်တပ်ကထုတ်ပြန်ချက်ကိုပဲပြန်ပြောတာမျိုးတွေကျတော့တိုင်းရင်းသားဒေသမှာဖြစ်တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်လည်းဘက်ပေါင်းစုံပါဝင်အောင်တွေ့ဆုံတာမဟုတ်ဘဲနဲ့ဒါဖြစ်ရုပ်ဖြစ်စင်မှာဆိုတဲ့ကျောချချက်ကြီးကလူခွေကော်မရှင်ကြီးရဲ့ဒီလူခွေပေါ်မှာရက်တီချက်အားနည်းတယ်လို့ကျွန်တော်ပြောချင်တယ်။နောက်တစ်ခုကကျွန်တော်တို့ကတစ်ခါတည်းတက်လို့ရှိရင်လူခွေကော်မရှင်ကိုယ်တိုင်ကလောက်တာကိုပဲပြပြီးတော့စီရမှုကိုမပြတင်တဲ့သဘောမျိုးလား special project ကိုတော့ကျွန်တော်တို့မလုပ်လို့ပါတယ်။ဒါပေမဲ့ကြောင်းလို့မရဘူးဆိုတဲ့သဘောမျိုးကိုပဲကြားရင်ဝန်းချသလားတစ်ခါလေကျွန်တော်တို့အဲ့လိုစဉ်းစားမိတယ်။အဲ့တော့လူတွေပေါ်မှာလည်းညီကြည့်ပါတယ်။ဒါကမှလူ့ခွေကော်မရှင်ကပြောမယ်ဆိုရင်လူ့ခွေကောင်းစဉ်တက်ပြီးနဲ့တိုင်းပြည်မှာရှိနေသောအရန်ကိုအင်အားကြီးနေသော institution တွေကိုကျော်ဖို့အတွက်ဆက်ဆဲနေကြတဲ့သဘောမျိုးနဲ့တွေ့နေရပါတယ
်။ဟုတ်ကဲ့။ပြည်နယ်စနစ်ပြည်ကဒီညီမျှရေးမြန်မာထားကြဥအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားဦးထေဦးကိုရင်ပါဝင်ဆွေးနွေးရတဲ့မျက်ချက်တွေညီတာပေးဖို့တွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။